တစ္ဆေထဲမှာတင်ပြကျင်တာကမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆွေးနွေးဆွေးနွေးချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးတာမှာတရားစွဲတင်တဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်တွေကတရားရုံးကိုလျှောက်ထားတာမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တာတွေကိုကုလသမဂ္ဂစုံစမ်းရေးဖွဲ့ရဲ့အထောက်အထားတွေနဲ့တင်ပြတယ်လို့မြန်မာနိုင်ငံထဲမှာကျန်ရှိနေတဲ့ရိုဟင်ဂျာ6တင်းလောက်ဟာနောက်ထပ်လူမျိုးတုံးတပ်ဖြတ်ခံရမှု NDA ကြုံရမှုဒီအတွက်ကိုကောက်ွယ်တားဆီးဖို့ယာယီအစီအမံတစ်ခုချပေးဖို့အတွက် ICJ တရားရုံးကိုတင်ပြခဲ့ပါတယ်။ကိုသားညုံကဒီကနေ့ကြားနာမှုအကြောင်းကိုအနှစ်ချုပ်ပြောပြပေးပါရှင်
။ ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာနိုင်ငံကဆွဲချက်လျှောက်လဲရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအစီအမံစာတွေနဲ့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့အထောက်အထားတင်ပြချက်တွေကိုဓိကထားပြီးတော့ကိုကားသွားတာတွေ့ရပါတယ်။ဂမ်ဘီယာနိုင်ငံတရားရေးဝန်ကြီးအဘူဘကာမာရီယာတန်ဘူဝါကတော့ဒီကြားနာပွဲရဲ့ဂမ်ဘီယာနိုင်ငံကုစလေအဖွင့်လျှောက်ထားချက်ကိုတင်သွင်းတဲ့နေရာနာဂီချမ်မီတွေကျွလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့တာ85နှစ်မြောက်အချိန်မှာအလားတူအခြေအနေမျိုးကမ္ဘာကြီးအနေနဲ့ထပ်မံကြုံတွေ့နေရပြီးတော့ဒါကခုချိန်ထိဘာမှအရေးမယူနိုင်သေးဘူးဆိုပြီးထောက်ပြသွားပါတယ
် That's 75 years after humankind committed itself to the world never again another genocide
လူမျိုးတုံးတပ်ဖြတ်မှုကိုတားမြစ်ကြမယ်ဒါမျိုးထပ်မဖြစ်စေရဘူးဆိုပြီးတော့ကမ္ဘာလူသားတွေကတိကဝတ်ဖြူပြီးတဲ့အခု85နှစ်မြောက်မှာပဲနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေကိုကျွန်တော်တို့မျက်စိရှေ့မှောက်မှာကြုံလာရပါပြီအခုကျွန်တော်ဒါကိုတင်ပြနေတဲ့အချိန်မှာပဲဒီအပေါ်မှာကျွန်တော်တို့ဘာမှမလုပ်နိုင်သေးပါဘူ
းဂမ်ဘီယာတရားရုံးဝန်ကြီးကအဖွင့်လျှောက်လဲချက်ပြီးမှာတော့ဂမ်ဘီယာရှိနေသူဖြစ်တဲ့ပမုခဖယက်အခါဗန်ကရိုဟင်ဂျာတွေကြုံရတဲ့လူမျိုးတုံးတပ်ဖြတ်ခံမှုစုစုပေါင်းအခြေအနေရှိနေတာကိုထောက်ပြပါတယ်အဲ့မှာတော့အခုကြားနာမှုကနေပြီးတော့ကနေဦးအစ်အဖြစ်ယာယီအစီမံတရက်ကိုဆုံးဖြတ်ပြီးဖို့တောင်းဆိုတင်ပြပါတယ
် Some 600,000 Rohingya remain
အဲ့ဒါ Rohingya 6သိန်းလောက်မြန်မာနိုင်ငံထဲမှာရှိပါသေးတယ်သူတို့ကိုကာကွယ်ဖို့အရေးပေါ်အခြေအနေလိုအပ်ပါတယ
်
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တုံးသက်ချက်အရဆိုရင်ဒီလူတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခံရဖို့အလွန်အမင်းစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ
်ဂမ်ဘီယာနိုင်ငံကိုစားနောက်ထပ်ရှိနေသူဖြစ်တဲ့ Andrew Lewiston ကတော့မြန်မာနိုင်ငံတွင်အများပြည်သူကြားမှာရောအစိုးရတာဝန်ရှိသူတွေကြားမှာပါကျွန်တော် site လူမျိုးတုံးတပ်ဖြတ်မှုကိုဥတည်စေတဲ့ရေးသားပြောဆိုလှုံ့ဆော်မှုတွေရှိနေတာကိုရှောင်လဲပါတယ
် As the UN mission document
ဘုရားမြတ်ကမတန်းနေရဆိုရင်တော့မြန်မာနိုင်ငံထဲမှာလူမျိုးချက်ချင်းရေးသားပြောဆိုချက်တွေတည်နေပါဘူးဒါလူရဲ့ကြိုးစားရတည်ရှိနေတဲ့နေသားကိုချိန်ချောက်လာနေတဲ့ကိစ္စပါလူမျိုးနယ်တွေကဒီရှိမှုကိုစိုးရိမ်ပြီးတော့ဒါကိုကြိုတင်တားဆီးတာမလုပ်နိုင်ရင်တန်းပြည်နိုင်ငံကြားကလာတဲ့အသားမဲမွတ်စလင်တွေဝမ်းပြူလာခံရလိမ့်မယ်ဆိုပြီးသတိပေးနေကြပါလိမ့်ထာကြောင့်လူမျိုးရေးရနှိမ့်ချတဲ့စကားတွေနဲ့တွန်းမုန်းနေပါလေ
လူမှုကွန်ရက်တီပေါ်မှာရိုဟင်ဂျာနဲ့မွတ်စလင်ဆန့်ကျင်ရေးအမုန်းစကားတွေရေးသားနေတာကိုလည်းထောက်ပြသွားသလိုပဲအစိုးရရဲ့မူဝါဒအစစ်အစမှာလည်းဒီလိုမျိုးအမုန်းတရားကိုအားပေးဆုံးစွာတာတွေရှိနေတယ်လို့လည်းဂမ်ဘီယာရှိနေ Andrew Lewiston ကပြောပါတယ
် To this day Myanmar's Ministry of Labor
ရိုဟင်ဂျာနဲ့လူမျိုးဝန်ကြီးဌာနမှဆမုဒ္ဒရာရှိပါတယ်မျိုးမျိုးလို့လူမျိုးပြုတ်လူမျိုးမှလူမျိုးပြုတ်နေဆိုတာပါဒီအမုန်းစကားတွေကြေကြေပြန့်ပြန့်ဖြစ်နေတယ်ဆိုတာကိုကုလသမဂ္ဂထူးကိုယ်စားလှယ်ကဒီနှစ်မေလအစီအခံစာထဲမှာဖော်ပြထားပါတယ်။ဒါအကြီးတန်းဆိုးရရာရှိနေပါဝင်ပတ်သက်နေတဲ့တောက်ထားပါ။ဒါအပြင် Facebook, Twitter, လူမှုကွန်ရက်တွေကနေမြမတပ်မတော်ကကွယ်ဦးစီးချုပ်ရဲ့အကောင့်ကိုအိတ်ကျခဲ့ရတာရှိပါတယ်
။ဂမ်ဘီယာနိုင်ငံဘက်ကအမျိုးသမီးရှိနေသူဖြစ်တဲ့ Tafazwa Pasipanuda ကတော့ဒီရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆက်ဖြစ်နိုင်တဲ့အနေအထားကိုရှောင်လဲတယ်လို့ပဲဂမ်ဘီယာရှိနေအဆလန်ဆူလမန်ကတော့ဒီတရားစွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်နေရှိတယ်ဆိုတာကိုအဓိကလျှောက်ထားပါတယ်။အဲဒီမှာတော့ဒီမတန်ငင်လုံးကဂမ်ဘီယာနိုင်ငံအနေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအစည်းအဝေးတွေမှာရိုဟင်ဂျာအခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုကိုထောက်ပြခဲ့တာမြန်မာဆွေးကိုဆက်သွယ်ပြောဆိုခဲ့တာတွေကိုထည့်သွင်းလျှောက်ထားပါတယ်။နောက်ပိုင်းဒီဂမ်ဘီယာရှိနေတွေကတော့ရိုဟင်ဂျာတွေလက်ရှိကြုံရတဲ့အခြေအနေအခက်အခဲတွေနဲ့အရေးပေါ်လိုအပ်ချက်အရတရားရုံးအနေနဲ့ယာယီစီမံမှုတစ်ခုခုကိုဆုံးဖြတ်ပေးဖို့ဆိုတာကိုအဓိကတင်သွင်းကြပါတယ်။ရိုဟင်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့သူရဲ့ချစ်ပါချက်တူကိုမနေ့ပြန်မှာတင်သွင်းလျှောက်လဲရမှာဖြစ်ပြီးတော့ဒီဇင်ဘာလ12ရက်နေ့ကျရင်တော့အပြန်အလှန်လျှောက်လဲချက်တွေတင်သွင်းကြမှာဖြစ်ပါတယ်ခင်ဗျာ
ကိုတားညုံပြောပြတီးခဲ့ရပါရှင်